တရုတ်နိုင်ငံရဲ့ဝန်ကြီးချင်ကန်လူမျိုးဝင်းကတလားတော့ပျောက်သွားခဲ့ပြီးတဲ့နောက်ရာထူးကအထုတ်ခံရရတာကတရုတ်နိုင်ငံရဲ့တာမန်ရေးဆိုင်ရာမတည်ငြိမ်မှုကိုထင်ရနေတယ်လို့လေ့လာသူတွေကသုံးသပ်လိုက်ကြပါတယ်။တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေထိတွေ့ဆက်ဆံမှုပေါ်အပြစ်သဘောဆောင်တဲ့တရုတ်မှုတွေလည်းဖြစ်လာနိုင်တယ်လို့ဆိုကြပါတယ်။ချင်ကန်ကိုထုတ်ပယ်ပြီးသူ့အစားအရင်ကနိုင်ငံရဲ့ဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ဝမ်ဒီကိုပြန်လည်ခန့်အပ်ဖို့လွတ်တော်ပါအင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတာပါ။အသက်58နှစ်အရွယ်ချင်ကန်းကိုတရုတ်သမ္မတရှီကျင်းဖင်ရဲ့ယုံကြည်စိတ်ချရတဲ့မဟာမိတ်တွေကတည်းကတူဦးဖြစ်သုံးသက်သူတွေကရှုမြင်ထားကြပါတယ်။သူဟာ COVID-19 ကာယောဂါကာလတွေအမေရိကန်ဆရာသားမှကြီးဖြစ်တာဝန်ထမ်းပြီးတဲ့နောက်မနစ်ဒီဇင်ဘာလမှာတရုတ်နိုင်ငံသားရေးဝန်ကြီးဖြစ်လာခဲ့ပေမဲ့အခု9လမပြည့်ခင်မှာရာထူးကဖယ်ရှားခံရရတာဖြစ်ပါတယ်။